မြန်မာကျန်းဂွေနဲ့နိုင်ငံခြားငွေလဲတဲ့နှုံထားကိုတည်ငြိမ်သွားအောင်လုပ်ပေးဖို့စီစဉ်နေပါပြီလို့မြန်မာအစိုးရကပြောပါတယ်။လော်လော့ဆယ်မှာတော့အစိုးရသတ်မှတ်ဈေးဒေါ်လာ6ကျပ်ပြင်ပပေါက်ဈေး958ရာဂျားရီယာ FEC ဈေးက600ကျော်900စသဖြင့်အမျိုးမျိုးဖြစ်နေတာပါ။မြန်မာစစ်အစိုးရဟာ FEC လို့ခေါ်တဲ့နိုင်ငံခြားငွေလဲလက်မှတ်ကိုဒေါ်လာနဲ့ညီမျှတဲ့နှုံထားနဲ့သတ်မှတ်ထုတ်နေခဲ့ပေမဲ့ FEC ဟာဒေါ်လာနဲ့အမြန်တန်ဖိုးနေနေပြီးမြန်မာစစ်အစိုးရအတွက်ပဲအမျက်ထွက်မဲ့အစီအစဉ်တစ်ခုဖြစ်နေကြတာပါ။အခုတော့အရတားအစိုးရကဒီကိစ္စတွေကိုပြုပြင်တော့မယ်လို့ဗန္ဓာယီဝန်ကြီးဦးလှထွန်းကဇူလိုင်လအတွင်းကပြောခဲ့တယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကလည်းအရတားအစိုးရရဲ့ပထမအဦးဆုံးသတင်းစာရှင်းလင်းပွဲမှာထပ်ပြီးအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဒီအပြောင်းလဲတွေကိုချက်ချင်းတွေ့မြင်ရဖို့တော့မလွယ်သေးပါဘူးလို့မြမအရေးလေးလာသူဦးအောင်ခင်ကပြောပါတယ
်။နိုင်ငံခြားစီးပွားရေးရည်စည်းကြောင်းတွေတကယ်ဝင်ဆက်မယ်ဆိုလို့ရှိရင်တော့နိုင်ငံခြားစံချိန်အတိုင်းပေါ့လေသူကျပ်ငွေနဲ့ဒေါ်လာငွေနဲ့သတ်မှတ်ပြီးတော့လုပ်တာအကောင်းဆုံးပေါ့။အဲ့လိုလူမလုပ်ခဲနဲ့သူတို့အကျိုးစီးပွားအတွက်သူကဒီဂရီပလေနှုံးနေတတ်မှတ်တော့အစိုးရကံခက်တာပေါ့နိုင်ငံခြားကုမ္ပဏီတွေလည်းတွန့်တာပေါ့အဲ့တော့နိုင်ငံခြားရစရာရှိတာတွေလည်းမရနိုင်ဘူးလူတွေကတစ်ချက်ကိုနီးကိုအနဲ့လုပ်ကြတာပေါ့ပမာအစိုးရကိုဒီဘန်စနစ်တို့ဘာလို့အယုံကြည်မရှိတော့ဘူးပေါ့လေအဲ့တော့အယုံကြည်ရှိအောင်လို့ကဒီငွေလဲတဲ့နှုံးကိုပမာကံကံပြန်လုပ်နိုင်ဖို့လိုတာပေါ့
အဲ့တော့ဒီနေရာမှာကသူတို့အကျိုးစီးပွားအတွက်ဒီငွေလဲလဲနှုံးကိုပုံမှန်မဟုတ်ဖဲနဲ့ဒီဒေါ်လာကို6ကျပ်နှုံးသတ်မှတ်ထားရဲဆိုရင်ညမှာအဲ့လိုသတ်မှတ်ထားပြီမဲ့လေအပြင်ဘက်မှာတခြားဟိုဈေးွက်တဲမှာရှိနေတဲ့နှုံးတွေအမျိုးမျိုးဖြစ်နေတာပဲလေဖြစ်နေပြီးတော့အလုတ်တရားလည်းဖြစ်နေတာပဲမဟုတ်လား။ဘာကြောင့်မလို့ဟိုဒီလိုအလုတ်ဖြစ်နေတဲ့အခြေအနေကြားရရနေဘာကြောင့်မလို့အပြောင်းလဲတွေလုပ်ဖို့ကြိုးစားလာတာလဲသူတို့က
ဆိုတော့ကျပ်ကိုလည်းသူကတဖြည်းဖြည်းနဲ့အဲ့လိုလုတ်ရင်တော့ကျပ်နဲ့တခြားငွေနဲ့လဲလေလို့ရမှာဟုတ်ကဲ့ကျပ်ကတော့လုံးဝသုံးလို့မရတဲ့ပတ်စံလို့ဖြစ်နေတာပေါ့အဲ့တော့ကျက်ကိုပြန်ပြီးတော့တင်းငင်အောင်လို့တံပိုးရှိအောင်သူငွေလဲနှုံးနေအားလုံးပြန်ပြီးတော့ပြင်ပြီးလုပ်မယ်ဆိုရင်တော့ဒီတဖြည်းဖြည်းနဲ့ပြန်ပြီးတင်းငင်လာနိုင်တဲ့သဘောရှိတာပေါ့လေ။ဆိုတော့အရင်ကတော့အကုန်လုံးတွက်လို့မရဘူးအကုန်လုံးကိုကမောက်ကမဖြစ်နေတာပေါ့အကုန်လုံး distortion တွေရမ်းရတယ်။အဲ့တော့အကုန်လုံးကမောက်ကမဖြစ်နေတဲ့အတွက်သူတို့ရတဲ့ပတ်စံကြတော့ချောက်ကြနှုံးနဲ့တွက်ထားတယ်။သူတို့ဒီဟာနဲ့မပြကျင်တဲ့ဟာကြတော့လည်းမပြဥပမာမှာသူတို့ဒီရေနံကရေနံနဲ့လေဟိုဓာတ်ငွေ့ရရတဲ့ပတ်စံတွေကိုစရင်ပြတော့ချောက်ကြနှုံးနဲ့ပြထားတာပေါ့ချောက်ကြနှုံးနဲ့ပြထားတော့ဘာမှမရှိဘူး။အဲ့တော့အဲ့ဒီပတ်စံတွေကကျန်တဲ့ပတ်စံတွေကဟိုဘေးရောက်ကုန်တယ်အဲ့ဒါစဉ်းစားကြရပေါ့ဒါတွေကလည်းသူတို့ကြည့်ဝဲထားတဲ့ကိစ္စတွေ။အဲ့တော့ဒီဟာတွေကိုသူတို့အတိအလင်းဒါမျိုးလုပ်တယ်ဆိုအားလုံးသိတာမြင်တာအောင်ပြည့်ပြည့်စုံစုံရှင်းရှင်းလေးလုပ်ဖို့လိုတယ်။အဲ့လိုခိုးကြောင်ခိုးဝဲလုပ်လို့မရဘူး။ဥပမာမှာဒေါ်လာကိုသူတို့ဘာကြီးမှဒေါ်လာကင်ွေးမရှိဘူးဆိုပြီးသူတို့ကြီးညာပြီးတော့ FEC ထုတ်တာပေါ့လေ FEC ဆိုတော့ဒေါ်လာအတုပဲဒေါ်လာအတုပဲသုံးပြီးတော့အစ်စ်ကတော့တရားဝင်ကင်ွေးမရှိဘူးဆိုရင်လူတွေကကင်ကြတာပဲအဲ့တော့စစ်ဘူတွေကအများဆုံးကင်တာပေါ့
စစ်တော်ကပြောတဲ့ဒီတဘာဝတန်းငွေရောင်းလို့ရတဲ့ပတ်စံတွေကဒါအားလုံးလည်းအတိပဲလေဟိုနိုင်ငံခြားကနေဝင်နေဆိုလို့ရှိရင်ဒေါ်လာတန်းတစ်ထောင်ဝင်နေဆိုလို့ရှိရင်အဲ့ဒီဒေါ်လာတန်းတစ်ထောင်ကမြန်မာဒီဘန်ဒိုက်ထဲမှာဒေါ်လာတန်းတစ်ထောင်အနည်းနဲ့ရှိနေတာလားဒါမှမဟုတ်လို့ရှင်ငွေလွဲလေနှုံးနဲ့ဟို6ကျပ်နှုံးနဲ့လဲပြီးတော့မြန်မာကျပ်ငွေအနည်းနဲ့အစိုးရကပြတယ်ဆိုတဲ့သဘောလား
ကျွန်တော်ကဒီ economics တွေရေးထားတာလေ့လာမိတဲ့လောက်ကတော့အဲ့ဒီအခုသူတို့2ယောက်ပေါ့လေဒီရှွန်တန်တော်နဲ့အဲ့ဒီကိုဂျီကူဘူးဆိုတဲ့ဂျပန်သူတို့ကတော့အဲ့ဒီ6ကျပ်နှုံးနဲ့အစိုးရတွေ့ပြီးစရင်ပြတယ်လို့ပြောတယ်ဒီသူတို့ရဲ့စရင်ထဲမှာအဲ့တော့ကျန်တဲ့ဥစ္စာဒီမှာကဒေါ်လာ3000ဝင်ချောက်ကြနှုံးနဲ့ပြရင်ဘာမှမရှိတော့။ညာနဲ့ပူတဲ့ပတ်စံကတော့သူဘယ်မှထားလဲမသိဘူး။အဲ့တော့ဒီဥစ္စာတွေကကြက်နဲ့ပြပြီးတော့တကယ်ဒေါ်လာကျတော့သူစင်ကာပူမှာထားရင်ထားမှာပေါ့။အဲ့တော့စင်ကာပူမှာအစိုးရပတ်စံဘယ်လောက်ရှိလဲဆိုတော့လည်းဘယ်သူမှမှတ်လို့မရဘူး
။ဒါပေမဲ့
ဒီပတ်စံတွေက FE အစိုးရရှိမှာဘယ်လောက်ရှိလဲ။ဟိုရန်ကုန်မှာရောရှိရလားသူဘာရောဘယ်လောက်လုတ်ပိုင်ခွင့်ရှိလဲဆိုတာတွေဒါတွေဘယ်သူမှရှင်းရှင်းလင်းလင်းပြရတာမဟုတ်ဘူး
။ဒါပေမဲ့အစိုးရကဒီ FEC ဆိုတဲ့ဒီသူတို့ရဲ့မြန်မာဒေါ်လာပေါ့နော်မြန်မာဒေါ်လာထုတ်ဖို့အရေးမှာသူတို့မှာတကယ်တမ်းဒီ FEC နဲ့ညီမျှတဲ့ American Dollar အစ်စ်လည်းရှိဖို့လိုတယ်မလားအဲ့လိုရှိတဲ့အတွက်ကြောင့်မလို့ပဲ FEC တွေကိုထုတ်နေတာမဟုတ်ဘူးလား
အဲ့ဒါတော့မပြောတာဘူးသူတို့တကယ်ရှိမရှိတော့မပြောတာသူစထုတ်တယ်ဆိုတာတော့ဒီ American Dollar ကိုသူတို့ရှိရောက်ပြီးတော့ဗမာပြည်မှာဒီ FEC သုံး FEC ဆိုတော့ဗမာပြည်ထဲမှာပဲသုံးလို့ရတာပေါ့ဗမာပြည်ထဲမှာသုံးတဲ့ဒေါ်လာဆိုတော့စသုံးတဲ့လုတ်လုတ်ချင်ရတာနိုင်ငံခြားသားတွေရောက်လာတာချင်းပတ်စံလဲရတယ်နိုင်ငံခြားသားရှိရဒေါ်လာကို FEC နဲ့လဲပြီးလိုက်တဲ့ကမှာ FEC ဒေါ်လာတွေကိုအစိုးရယူထားပြီးနိုင်ငံခြားသားအဲ့ဒီ FEC ဒေါ်လာအတုနဲ့ပမာဏကြီးမှာသုံးပြီးတော့ FEC ပမာဏကြီးမှာထားပြီးပြန်သွားပေါ့နိုင်ငံခြားမှာလည်းသုံးလို့ရတော့ဒါပြည်တွင်းသုံးဒေါ်လာပေါ့ဒီ FEC ကအဲ့ဒါ तू ကနိုင်ငံဗမာပြည်သားတွေရှိမှဒေါ်လာမရောက်အောင်လို့သူရှိမှပဲဒေါ်လာရှိပြီးတော့အမေရိကန်ဒေါ်လာကိုဗမာပြည်သားတွေကဟိုတရားဝင်မသုံးအောင်ဆိုတဲ့သဘောမျိုးလုပ်ထားတာပေါ့ဒေါ်လာအစ်စ်ကိုသုံးဝင်မရှိဒေါ်လာအစ်စ်သူပဲသုံးမယ်ဆိုပြီးလုပ်ထားတာပေါ့
ဥအောင်ခင်ရဲ့ဟိုသုံးသက်ချက်တစ်ခုမှာဒီလို FEC တွေသုံးနေတာ session နဲ့ရှိနေပြီဒါပေမဲ့ဒီလိုငွေလဲနှုန်းတွေအမျိုးမျိုးသုံးနေတာကဗမာပြည်ထဲမှာအာဂရိလိုက်စားမှုကိုအားပေးတယ်လို့ဖြစ်နေတယ်ဆိုပြီးတော့သုံးသက်ထားတာတွေ့ရလေအဲ့ဒါကိုနည်းနည်းလေးရှင်းပြပါလားဘယ်လိုအချက်ကိုပြောဆိုလိုချင်တာလဲဆိုတာ
အစိုးရဌာနတွေအနေနဲ့ကသူကသူတို့ဒေါ်လာဝင်နေဟာနဲ့ပြတဲ့ဟာနဲ့ကတကယ်ပြတော့ဟိုချောက်ချက်နှုန်းနဲ့ပြပြီးတော့တကယ်ပြတင်တာ1000နှုန်းနဲ့ပြတင်နေဆိုတော့အဲ့ဒီကြားထဲမှာဒီ difference ကအများကြီးရှိတာပေါ့အဲ့ဒီနေရာမှာသူစားကွက်တွေရောက်လာတာပေါ့
ဥအောင်ခင်ရဲ့သုံးသက်ချက်ထဲမှာဒီ Nuggets လေးဘေးတုန်းကနိုင်ငံခြားကယ်ဆယ်ရေးဝန်ထမ်းတွေကိစ္စကိုလည်းထည့်ပြောထားတယ်လေအဲ့ဒီနေရာမှာဒေါ်လာ10သန်းကျော်လောက်ပမာအစိုးရအမျက်ထွက်သွားတယ်ဆိုတာဘလို့ပုံနဲ့ဘလို့နီးနဲ့အမျက်ထွက်သွားတယ်လဲဆိုတာနည်းနည်းရှင်းပြပြပါလား
ဟောအဲ့ဒါသူတို့ဒီ Nuggets လေးဘေးမှာရတဲ့ဒေါ်လာတွေကများသောအားဖြင့်တော့နိုင်ငံခြားကနေပစ္စည်းဝယ်ပို့တာပေါ့လေပစ္စည်းဝယ်ပို့တာတွေကဟိုတော်တော်များတယ်အဲ့ဒါပြည်စီအဲ့ဒါတွေကတော့ဗမာပြည်ထဲမရောက်ဘူးဗမာပြည်ထဲရောက်တာအမှုတန်းနေပေါ့အဲ့ဒီကအမှုတန်းနေကဗမာပြည်ထဲရောက်လာပြီးတော့သူတို့ရဲ့နေထိုင်ပွားလာ3စည်းရိတ်တွေအဲ့ဒီ3စည်းရိတ်တွေကိုရောက်တဲ့ဟာမှာဟိုFEC နဲ့ FEC နဲ့လဲရတာပေါ့လဲပြီးသုံးရတာပေါ့သူတို့ကဒေါ်လာနဲ့မသုံးနိုင်ဘူးအဲ့တော့ FEC ကအဲ့ဒီအချိန်မှာတိတ်နေနေတယ်ဟိုအပြင်မှာကြက်ကဟို FEC နဲ့က800လောက်ရှိမယ်ဆိုရင်ရမယ်ဥစ္စာကိုသူတို့တည်ဝင်အပြင်မှာပေါက်သေးနဲ့လဲမယ်ဆိုလို့ရှိရင်ဒေါ်လာအပြည့်အမှန်ရောင်းမယ်ဆိုရင်1000ကျော်လောက်ရနိုင်ပြီနဲ့ FEC နဲ့က800လောက်ပဲရတဲ့အတွက်အဲ့ဒါဒီအားလုံးစုပေါင်းလို့ရှိရင်သူတို့တွေ့တာတော့ဒေါ်လာ10သန်းလောက်အစိုးရဘက်ကနေအများထွက်သွားတယ်လို့ပြောတယ်။
အဲ့တော့ဗမာနိုင်ငံမှာနိုင်ငံခြားဝင်ငွေနဲ့လာခရတဲ့နိုင်ငံခြားသားဝန်ထမ်းတွေဒါမှမဟုတ်ဗမာဝန်ထမ်းတွေများများရှိလို့ရှိရင်ဒီအခု FEC စနစ်ရှိနေတဲ့များကလပတ်လုံးဗမာအစိုးရအနေနဲ့ပို့ပြီးတော့အကျိုးရှိမှာပေါ့
FEC ဒေါ်လာအတုလူရောဒေါ်လာအတုခိုင်ခိုင်ပြီးဒေါ်လာအစ်စ်ကိုသူကယူထားတာအဲ့တော့ဒီဥစ္စာကြီးကိုသူတို့ဘယ်လိုလုပ်သူတို့အကျိုးခံစားနေရတာဒီအစိုးရအကျိုးခံစားနေရတာကိုသူတို့ဘယ်လိုလုပ်ဖြစ်မလဲဆိုတော့စဉ်းစားစရာပါဒီအစိုးရသူအကျိုးစီးပွားထိခိုက်တာကိုလုံးဝလက်မခံဘူးဆိုတော့ဒီဟာဟိုဖြစ်နိုင်ရင်တော့ကောင်းတာပေါ့လေအဲ့တော့ဒါဖြစ်ပြီးတော့ဘယ်လိုဖြစ်လာအောင်မလဲတော့မသိဘူ
းဒီတောက်ကြနေကနေပြည်တော်မှာလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒီမြန်မာဗန်ရဲ့ဥက္ကဋ္ဌပေါ့နော်ဦးတန်ကြီးကနေပြီးတော့ FEC ကိစ္စကလည်းအခုဒီမြန်မာနိုင်ငံမှာအခုလုပ်နေတဲ့နိုင်ငံခြားငွေလဲလှယ်နှုန်းတည်ငြိမ်တဲ့ဘို့အတွက်လုပ်နေတဲ့ကိစ္စတွေမှာပါသွားပြီးတော့နောက်ပိုင်းမှာဖြတ်သိမ်းမယ်ဆိုတဲ့သဘောပြောတယ်လေအဲ့တော့အဲ့ဒီလိုလုပ်တဲ့အခါမှာ FEC လက်ဝယ်ရှိတဲ့နိုင်ငံသားတွေနစ်နာမှုမရှိဘူးလုတ်ပေးမယ်လို့လည်းသူကခရီးပြူသွားတယ်အဲ့တော့ FEC ဟိုလက်ထဲမှာထားထားတဲ့တင်ထားတဲ့လူတွေအနေနဲ့ဘလို့များနစ်နာစရာတွေအကြောင်းနေရှိနေတယ်လေတကယ်လို့အခုနိုင်ငံခြားငွေလဲနှယ်မှုနှုန်းကိုအစိုးရကနေပြီးတော့တေချာဟိုပြောင်းလဲပြင်ဆင်သတ်မှတ်လိုက်ပြီဆိုလို့ရှိရင
် FEC ကိုင်းတဲ့လူတွေကိုသူကအစတည်းကဒေါ်လာမကိုင်းစေချင်လို့သူကဒေါ်လာအတုတွေထုတ်ပေးထားတာပေါ့အဲ့ဒီ FEC နဲ့သူကဒေါ်လာတော့ပြန်ဝယ်လို့ရမယ်မတင်ဘူး FEC ရှိတဲ့လူတွေသူတို့ရောကြီးပေးချင်လို့ရှိရင်ကြက်ငွေပဲထုတ်ပြီးမှာပေါ့ကြက်ငွေကတော့သူတို့လိုသလိုရိုက်ထုတ်လို့ရတာပေါ့အဲ့တော့ FEC ကိုင်းတဲ့လူတွေကိုဘလောက်ပဲရှိတဲ့တံပိုးကိုကြက်နဲ့တွေ့ပြီးကြက်ပဲထုတ်ပြီးမှာပေါ့အဲ့ဒီဒေါ်လာတော့ထုတ်ပြီးမယ်လို့မတင်ပါဘူးဟု
တ်လားအဲ့ဒါဆိုလို့ရှိရင်အခုဒီလိုသတင်းတွေထွက်နေပြီဆိုလို့ရှိရင်ဗမာပြည်မှာ FEC ရဲ့ကိုင်းထားတဲ့လူတွေအနေနဲ့တော်တော်လေးတုံ့လှုပ်နေကြမယ့်ပုံစံတော့ရှိမှာပေါ့
သူတို့မတက်နိုင်ဘူးသူတို့ဒီဥစ္စာကြီးရတယ်ဟိုဘာမှလုပ်လို့ရတာမဟုတ်ဘူးဗမာငွေနဲ့ပဲလေးလို့ရတာဟိုဒေါ်လာဝယ်လို့ရတဲ့ပတ်စံမှာမဟုတ်ဘူ
းဟုတ
်ပစ္စည်းဝယ်ပေါ့ဒါပဲရှိတယ်သူတို့ပစ္စည်းကြီးတွေကဟိုနည်းနည်း FEC တုံ့လို့ရတယ်မပစ္စည်းတန်ဖိုးကြီးတဲ့ဟာတွေပေါ့ဒီဥမာဟိုရေခဲတစ်တာတို့ဘာလို့ညာတို့အဲ့ဒါမျိုးတွေပေါ့လေ FEC နဲ့ဝယ်လို့ရတဲ့ပစ္စည်းတွေအကုန်ဝယ်ထားပေါ့ဒါပဲရှိတယ်
။နောက်ပိုင်းမှာအခုဗမာငွေကအခုလောလောဆယ်တော့ဒေါ်လာကို900ကျော်နှုန်းလောက်ဖြစ်နေတယ်လေ။အဲ့တော့ဒီအစိုးရသတ်မှတ်ထားတဲ့6ဒေါ်လာနှုန်းနဲ့အဲပြင်ပဒေါ်လာဈေးနှုန်းမှာ900ကျော်နှုန်းပြီးတော့ FEC နှုန်းမှာဆိုလို့ရှိရင်တော့600ကျော်နှုန်းလောက်ရှိမှာပေါ့လေ။အဲ့ဒီ3ခုကြားထဲမှာအမြတ်တမဲ့အနေထားဆိုတာကဘလို့နှုံတာမျိုးလောက်ကိုဖြစ်လာလိမ့်မယ်လို့ထင်တယ
်ယူစာတော့ဟိုနေ့နေသူတို့တွက်ကြတာပေါ့လေဟိုပညာရှင်တွေတွက်ကြတာပေါ့လို့ကျွန်တော်တော့ဟိုလိလာမိတော့ကတော့အဲ့ဒီ IMF ဟို2008ခုနှစ်ဩဂုတ်လမှာ IMF က ဟိုစာစာရန်တောင်ထုတ်တယ်ပေါ့ဒီဂျပန်မာဆာဟီရိုဟိုရီနဲ့ယူချင်းဝေါင်းဆိုတဲ့ပုဂ္ဂိုလ်နှစ်ယောက်ရေးတာပေါ့အဲသူတို့နှစ်ယောက်ကတော့အဲ့ဒါကြီးသူတို့တွက်ချက်ပြီးတော့ဟိုယူနီဖိုင်းမားကတ်ပေါ့ဗျာဒီအားလုံးစုပြီးတော့တခုတည်းသောဈေးကွက်ကိုထားမယ်ဆိုလို့ရှိရင်ဒီအဲ့ဒီငွေကြီးပလင်တော့ငါးရာဝန်းကျင်လောက်ရှိတယ်နေဆိုပြီးသူတို့ရေးထားတာတော့ကျွန်တော်တွေ့ဘူးတယ်
အဲ့တော့ငါးရာနှုံးလောက်ဖြစ်သွားတယ်ဆိုလို့ရှိရင်ဒီလိုသာတကယ်လို့သာတတ်မှတ်နိုင်ပြီဆိုလို့ရှိရင်သူသဖြင့်ကျွန်တော်တို့တွေနိုင်ငံရဲ့အခြားမှာဆိုလို့ရှိရင်သူသဖြင့်ထိုင်းနိုင်ငံမှာဆိုလို့ရှိရင်လေးစိတ်ထဲကိုဝင်လိုက်တာနဲ့ငွေလှဲလေနဲ့ကောင်တာမှာထိုင်းဘတ်ငွေကအမေရိကန်နဲ့ဆိုရင်ဘလောက်နောက်ပြီးတော့အိန္ဒိယတိရွံငွေကအမေရိကန်ဒေါ်လာနဲ့ဒါမှမဟုတ်ထိုင်းဘတ် ရူပီငွေတို့ဘာလို့ဆိုတာဒီတော့ဇရာမှာပါတယ်ဗမာငွေကြက်ငွေဆိုတာကတော့အဲ့လိုဇရာထဲမှာဘယ်တော့မှမတွေ့ခဲ့ဘူးဆိုတော့နောက်ပိုင်းမှာဒါတွေကိုတွေ့မြင်လာရတော့မယ်ဆိုတဲ့သဘောပေါ့အ
ဲသူတို့ဒီအဲ unified market rate တက်မှရင်တော့ဟိုကြက်ကကြက်ကို comfortable ဖြစ်လာလို့ရှိရင်တော့ဒီသူဒီထဲပါလာမှာပေါ့လေအဲ့ဒါလည်းခုနဟိုဈေးကွက်သဘောတရားကိုသူတို့ကလေးစားဦးမှာဟိုမလေးစားဘဲနဲ့ကိုတစ်ဖက်တည်းတင်အားလုပ်နေရင်တော့ဒီကကြက်ကဘယ်တော့မှလုံးကြမှာမဟုတ်ဘူးဟိုလူတွေကမယုံယုံကြည်မှုပေါ်မှာမူတည်တာပေါ့သူတို့လှုပ်ချင်တိုင်းလှုပ်ပြောချင်တိုင်းပြောပြီးနေဟိုတကယ်တကယ်မယုံကြည်ရင်ဘာမှမတတ်နိုင်ဘူးအဲ့တော့သူဈေးတက်မှပြီနေလဲတက်မှတဲ့ဈေးကိုမယုံကြည်ရင်ဈေးဝက်ကဈေးတမျိုးဖြစ်နေပါပဲအဲ့တော့အဲ့အဲ့ဒီတိုင်းလိုက်နိုင်အောင်လိုက်ပေါ်ဒါပဲရှိတယ
်လန်ဒန်မြို့မှာရှိနေတဲ့မြမအေးလေးလာတုံးသက်သူဦးအောင်ခင်ကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ